ဒီလိုဆိုရင်ဒီလိုသာဆိုရင်အရူပကိုတက်မယ်ရူပကိုနားလဲပြီနော်ရူပမှာဝိထုယုတ်3ခုရှိတယ်အရူပမှာဘာဝိထုယုတ်မှမရှိဘူးနာမည်ကအရူပယုတ်မရှိခြင်းလို့ပြောတဲ့အတွက်အရူပမှာဝိထုယုတ်6ပါးစလုံးမရှိဘူးဒါကြောင့်အဲ့ဒီအရူပမှာပရိသန္တိနေလို့ရှိရင်ဝိထုယုတ်မရှိတဲ့အတွက်ဘယ်ဝိထုကိုမှမမိဘူးပရိသန္တိရဲ့ဘဝင်ရဲ့သုတိရဲ့ဒီ3ခုဟာအတူတူပဲဆိုတဲ့အတွက်ရူပဝိပဿိတ်အဲမဟုတ်ရူပဝိပဿိတ်မဟုတ်အရူပဝိပဿိတ်ဟာကိစ္စအနေနဲ့ပရိသန္တိဘဝင်သုတိကိစ္စတက်လိမ့်မယ်ဟုတ်လား3ကိစ္စတက်တယ်လीအဲ့ဒီပရိသန္တိဘဝင်သုတိကိစ္စ3ကိစ္စပဲတက်တဲ့အရူပဝိပဿိတ်4ပါးဟာတော့မှီရမရှိဘူးမိရမချီဘူးဆိုလို့အိမ်ဒီမဲ့နေရာမျိုးလည်းမဟုတ်ဘူးသူတို့ရဲ့တကူအစွမ်းနဲ့သူတို့ရဲ့ဘုံကံပေါ့သူတို့ရဲ့ကံကရထားတဲ့အစွမ်းနဲ့ကိုပဲမိရမလို့မိရမလို့ပဲနဲ့ပဲဖြစ်တယ်ဒါကြောင့်အရူပဝိပဿိတ်၄ပါးဟာဘယ်ဝိထုကောမှမမိဘူးဝိထုဝိမုတ်စိတ်၄ပါးလို့ခေါ်တယ်ကဲဒါဆိုရင်ခုနစိတ်89ကိုတစ်ခေါက်ပြန်လှုပ်လိုက်မယ်ပြေပင်စားဝိညာဉ်တစ်စိတ်ဟာပင်စားဝိထုကိုမှီတယ်။ဒါဆိုရင်89တဲ့တစ်စိတ်နှုတ်တော့89ကျင်ပဲ။အဲ့ဒီ89မှာဒီအရူပဝိပဿိတ်၄ပါးဟာဝိထုဝိမုတ်ဆိုတဲ့မြည်တိဝိထုကိုမှမှတ်မိဆိုတော့85ပါးကျင်ပဲ။ကျန်နေတဲ့85ပါးဟာဟရယဝိထုမှာမှီတယ်။ဒါဆိုရင်ဒီနေရာကိုသဘောပေါက်သွားပြီနော်။အဲ့တော့ဟာရယဝိထုကိုမှီတာတော့နားလည်သွားပြီဒီ85ပါဟာရယဝိထုမှာအမြဲတမ်းမှီမလားအမြဲတမ်းမမှီဘူးလားဆိုတာကိုလည်းဒီပုံတွေအနေနဲ့ပဲပြန်ပြီးတော့မှခွဲခြားပြီးတော့ကြည့်ရမယ်ဆိုတော့ဟာရယဝိထုကိုအမြဲမှီတဲ့စိတ်ကိုအရင်တွက်မယ်အမြဲမှီတဲ့စိတ်အမြဲတမ်းပဲဟာရယဝိထုကိုပဲမှီတယ်တခြားပယ်ဖို့မှမမှီဘူးလွတ်လည်းမလွတ်သွားဘူးသူတို့ဖြစ်တဲ့အခါတိုင်းမှာဟာရယဝိထုကိုမှီတယ်အဲ့ဒီဟာကဘယ်စိတ်တွေရှိမလဲဆိုရင်ဒေါသမှုစိတ်နှစ်ပါးတဲ့ဒေါသဖြစ်လိုက်တာနဲ့တေချာပေါ့ဟာရယကိုမှီတယ်အဲ့ဒီဒေါသမှုစိတ်နှစ်ပါးဟာဟာရယဝိထုမှာဖြစ်တယ်နောက်ပြီးလို့ရှိရင်အကုသိုလ်စိတ်ထဲမှာတော့ဒီဒေါသမှုစိတ်ကအဓိကပဲဒေါသမှုစိတ်နှစ်ပါးဟာဟာရယဝိထုမှာမှီတယ်ပြီးရင်မနောတက်3ပါးမနောတက်3ပါးဆိုတာကတံပရိဆိုင်တွေရယ်သင်္ဆရတာဝိဇန်းရယ်ဒီမနောတက်3ပါးဟာဒီ3ပါးကိုမနောတက်ခေါ်တာမလားဒီမနောတက်3ပါးကတော့အမြဲတမ်းပဲဟာရယဝိထုမှာမှီတယ်ပြီးရင်တန်ဒီရဏစိတ်3ပါးတန်ဒီရဏစိတ်၃ပါးစလုံးလည်းဟရယဝိထုမှာမှီတယ်ဟတိတုတ်ပတ်ဆိုတဲ့ဘုရားယဟန္တာတို့ရဲ့ပြုံးရယ်သောစိတ်အဲ့ဒီဟတိတုတ်ပတ်တစ်ပါးဟာလည်းဟရယဝိထုမှာအမြဲတမ်းမှီတယ်မဟာဝိပဿိတ်၈ပါးဟရယဝိထုမှာအမြဲတမ်းမှီတယ်ဒါကာမဘုံနဲ့ပတ်သက်တဲ့ပရိသန္တိဘဝင်သုတိတရားယုံကိစ္စတက်တဲ့မဟာဝိပဿိတ်၈ပါးဖြစ်တဲ့အတွက်ဟရယဝိထုမှာအမြဲတမ်းမှီတယ်ပြီးရင်ရူပကုတုကရိယာရူပစိတ်ကတော့အကုန်လုံးပါပဲရူပစိတ်အကုန်လုံးဟာလည်းဟာရယဝိထုမှာမှီတယ်အရူပစိတ်ဆိုရင်တော့သူကဟိုအားလုံးကိုပြောလို့မရအောင်အရူပကုတုနဲ့ကရိယာကတော့ဟာရယဝိထုမှာမှီနိုင်သေးတယ်ဟိုဒို့ဇန်လောက်တဲ့အခါပေါ့ဒို့တွေဇန်လောက်တဲ့အခါဒို့တွေရဲ့အရူပကုသိုလ်စိတ်ကတို့တွေအရူပတရားတွေကိုကျင့်ရင်တို့မှရတဲ့အရူပကုသိုလ်စိတ်ကဟာရယဝိထုကိုမှီတယ်။ဖရာယဟန္တာတို့တန်တန်မှာဖြစ်တဲ့အရူပစိတ်ဟာလည်းဟာရယဝိထုကိုပဲမှီတယ်။ဒါကြောင့်ဟာရယဝိထုကိုသူတို့ကမှီတယ်။သို့တော်သူကအမြဲမှီတော့မဟုတ်တော့ဘူးနော်။ယံခါမှီခြင်းမှီမယ်။ယံခါတော့မှီခြင်းမှမှီမယ်။အခုကအမြဲမှီကိုကြည့်တဲ့အတွက်ရူပစိတ်15ကိုပဲကြည့်တော့မယ်။အရူပကိုထည့်မတွက်တော့နဲ့။ပြီးရင်သောတာပတ္တိလောကုတ္တရာဝတ္ထုသွားလို့ရှိရင်သောတာပတ္တိမစိတ်တပါတဲ့ဆိုတော့အစပြန်ကြည့်လိုက်မယ်ဆိုရင်အာကုသိုလ်ထဲမှာ ဒေါသမှုစိတ်2ပါအာဟိစိတ်ထဲမှာမနောတ3ပါတန်ဒီရဏ3ပါဟတိတုပ္ပတ်2ပါပြီးရင်မဟာဝိပဿစိတ်က10ပါကုသိုလ်ကရိယာကိုခဏထားလိုက်မဟာဝိပဿစိတ်က10ပါရူပစိတ်ကအာလုံးရူပစိတ်15ပါသောတပတ္တိမတ်2ပါပေါင်းလိုက်ရင်ဒီ33ပါဟာဟရယဝိတုမှာအမြဲတမ်းမိတယ်။နောက်မှတစ်ခေါက်ထပ်ရှင်းပြမယ်။ဟရယဝိတုမှာယံခါမိတယ်၊ယံခါမမိဘူးဆိုတဲ့စိတ်တွေကဘယ်ဟာတွေလဲဆိုရင်လောဘမှုစိတ်10ပါ၊မောဟမှုစိတ်2ပါ။ဒါအကုသိုလ်တွေရပေါ့။အာဟိစိတ်တွေမှာဆိုရင်တော့မနောရတာဝိသံ2ပါ။ပြီးရင်မဟာကုသိုလ်ကရိယာဆိုတဲ့16ပါမဟာကုသိုလ်10မဟာကရိယာ10 16ပါအရူပကုသိုလ်ကရိယာ10ပါပြီးရင်ခုနသောတာပတ္တိမစိတ်ကပါသွားပြီဆိုတော့အထက်လောကုတ္တရာကျန်နေတဲ့9ပါအားလုံးပေါင်းလိုက်40နဲ့မှ2ပါရှိတယ်အဲ့ဒီ42ပါကတော့ခရယဝိထုမှာယံခါမိတယ်ယံခါမမိဘူးအရူပဝိပဿိတ်4ပါးကတော့ဟရယဝိတ္ထုမှာအမြဲတမ်းမမီတဲ့အတွက်ဝိတ္ထုဝိမုတ်လို့ခေါ်တယ်